မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းတာနဲ့ပတ်သက်လို့တရုတ်နိုင်ငံကတစုံတရာပြစ်တင်ရှုတ်ချခြင်းမရှိတာကိုကန့်ကွက်တဲ့ဆန္ဒပြသူတွေကမဏိတော်ကရန်ကုန်မြို့တရုတ်တန်ရုံရှိမှာစူဝေးဆန္ဒပြခဲ့ကြပါတယ်။ကျောင်းသားတွေနဲ့ပြည်တွင်းမှာရှိတဲ့နိုင်ငံခြားကျောင်းတွေကကျောင်းသားတွေပါဝင်တဲ့ဆန္ဒပြသူတော်တော်များများကအာဏာရှင်စနစ်အလုံးမရှိမြန်မာနိုင်ငံကိုကယ်တင်မှာအနာသိန်းတော်ကိုအကူအညီပေးနေတာတွေကိုရပ်ပါကျွန်တော်တို့ကောင်းဆောင်ကိုပြန်လုပ်ပေးပါစတဲ့စာတန်းတွေစိုက်ဖို့တွေကဲဆောင်ပြီးဆန္ဒဖော်ထုတ်ခဲ့ကြပါတယ်။ဒါအပြင်ကုလသမဂ္ဂအပါအဝင်နိုင်ငံကဆင်းပြစ်မှာမြမအရေးဆွေးနွေးမှုတွေအထက်တရုတ်တို့ကအနာသိန်းစစ်တပ်ဘက်ကရပ်တည်ပြီးအကာအကွယ်မပေးဖို့ကိုလည်းဆန္ဒပြသူတွေကတောင်းဆိုခဲ့ကြပါတယ်။မကြာသေးခင်တုန်းကပဲအနာသိန်းစစ်တပ်အတွက်ဤပညာနဲ့ပစ္စည်းကရိယာအကူအညီတွေပါပေးပို့နေတယ်ဆိုတဲ့သတင်းတွေအင်တာနက်လူမှုကွန်ရက်စာမျက်နှာတွေပေါ်မှာပြန့်နှံ့နေတာကြောင့်လည်းတရုတ်နိုင်ငံပေါ်ဆန္ဒပြသူတွေကပုံပြီးအယုံဆိုင်လာကြပါတယ်။